ကမ္ဘာပေါ်ကအကြီးဆုံးစွမ်းအင်ကုမ္ပဏီကြီးဖြစ်တဲ့ Total Yinan Company အနေနဲ့မြန်မာနိုင်ငံကအာဏာသိမ်းစစ်ကောင်စီကိုငွေကြေးတွေဆက်လက်မပေးနိုင်အောင်တားပစ်ပေးဖို့ပြည်သူ့အစိုးရကိုမြန်မာနိုင်ငံနဲ့တကွနိုင်ငံတကာလူမှုအခြေပြုလူမှုအဖွဲ့အစည်းတွေကဝိုင်းဝန်းတောင်းဆိုလိုက်ကြပါတယ်။မြန်မာနိုင်ငံကလူခွေရေးချိုးဖောက်မှုတွေကြောင့်ဥရောပသမဂ္ဂကအရေးယူပိတ်ဆို့မှုတွေချမှတ်ထားပေမဲ့ဒါတွေကမလုံလောက်ဖက်တင်းတင်းကြပ်ကြပ်လုပ်ဖို့မြန်မာစစ်ကောင်စီလက်အောက်ကရေနံနဲ့သဘာဝတောင်းွေလုပ်ငန်း MOGE ကိုငွေတွေထပ်လွှဲမပေးဘူး။တားမြစ်မှုတွေလှုပ်ဆောင်ပေးဖို့အတွက်နိုင်ငံပေါင်း20မှာအခြေစိုက်တဲ့လူမှုအဖွဲ့အစည်းပေါင်း459ဘက်ကပြင်သစ်သမ္မတနဲ့ပြင်သစ်အစိုးရစီကိုတောင်းဆိုလိုက်ကြတဲ့အကြောင်းဂျွန်လ20ရက်နေ့ကထုတ်ပြန်တဲ့ကြေညာချက်မှာပြောထားပါတယ်။ဥရောပသမဂ္ဂကအရေးယူခဲ့ရမှာဟာကွက်တွေးရှိနေတာကြောင့် Total နဲ့မိတ်ဖက် American Chevron ဆိုရင် Company တို့နိုင်ငံတွင်းကနေတကယ်ရွှေ့ပြောင်းမထွက်ခွာခင်6လအတွင်းမှာစစ်ကောင်စီကသူတို့စီကဥရောပယူရိုငွေသန်း250ဆက်ပြီးရရှိနေဦးမှာဖြစ်ပါတယ်။ဒီငွေကြေးတွေကိုအသုံးပြုပြီးစစ်ကောင်စီကမြန်မာပြည်သူတွေကို၄ချောင်းတိုက်ခိုက်တာတွေလုပ်နိုင်တယ်လို့ငွေကြေးအင်အားအထောက်အကူရစေတာကြောင့်သူတို့ရဲ့လောက်ရတွေနောက်တော့မတော့အောင်ပံ့ပိုးရတဲ့ရောက်တယ်လို့တောင်းဆိုသူတွေကပြောကြပါတယ်။